ပြေတဲ့တချို့ယဉ်နီးပြီးသားဖြစ်တယ်လို့တိတန့်ရှင်အစိုးရကလည်းအထူးမိတ်ဆက်ပေးစရာမလိုဘူးလို့တော့ကျွန်မထင်ပါတယ်နော်။မျော်လင့်ချက်တစုံတရာဆိုတဲ့သတင်းမှလည်းပေးတဲ့ရဲ့အားပေးမှုအပြည့်အဝရထားတဲ့အစိုးရနီနီခင်စော်ရဲ့မလိုချင်ဘူးစစ်ဆိုတဲ့သတင်းကိုတော့ပြီးခဲ့တဲ့ဇူလိုင်လဆန်းက YouTube မှာတင်ခဲ့ပြီးတဲ့နောက်ပိုင်းပြေးသက်တွေချာမှရေပန်းစားလာပြီး Facebook လို Internet လူမှုရေးစာမျက်နှာမှာလည်းအတော်များများပြန်ပြီးတော့တင်ထားတာတွေ့ရပါတယ်။ဒီသတင်းကစစ်ပွဲတွေရက်ပြီးတော့ငြိမ်းချမ်းရေးအတွက်မျှော်လင့်နေကြတဲ့ကျွန်မတို့နိုင်ငံအတွက်အလုံးရဲ့ရှင်လေးကိုရိုက်ခတ်လာတဲ့တချင်းလေးဖြစ်ခဲ့တယ်လို့ဒီတချင်းကိုတီးဆိုဖို့ဖြစ်လာတာနဲ့ပတ်သက်လို့အစိုးရနီနီခင်စောကအစ်မကိုအခုလိုပြောပြထားပါတယ်ရှင်
။ဒီနေ့ကတော့ဒီလိုအကြောင်းအရာကိုစုမယ်ဒီလိုကြောင့်ရေးပေးပါဆိုပြီးတော့အခက်ရမှော့ပါဘူး။ကြံကောင်းချမ်းမသာနဲ့ပဲကိုဝေကနဲ့ကိုထက်ကနီနီကိုဒီချင်းလေးကိုပေးရခါမှာအရန်ကိုနှစ်ထိုက်ပြီးတော့ဒီနေ့ကလေးရောခံစားပြီးဆိုခဲ့တဲ့ချက်လေးပါ။စပယ်ကတော့ညီလေးပြည်သူပြောက်အနေနဲ့လူမျိုးရှင်တရားအနေနဲ့မလိုလားပါဘူးအဖြစ်နဲ့တဲ့ပြည်သူတွေအဖြစ်နဲ့တဲ့ကလေးတငယ်တွေဒီရိုးသူတွေကပေါ့နော်စစ်ပေးရဲ့ဒဏ်မျိုးအများကြီးခံစားနေရပါတယ်စစ်ပေးတဲ့ကောင်တော်ထဲမှာလေထွက်ပြေးတင်းရှာလာပြီးတော့ဒီအားလူတင်ရတဲ့ကလေးတငယ်တွေကိုညီပို့ပြီးတော့တနာပါတယ်သူရဲ့ဘဝတွေပို့ပြီးတော့စာနာပါတယ်အဲ့ဒီခါကျတော့ညီလာဒီတချင်းလေးကိုပြီးဆိုပြီးတော့ဒီချက်ပို့ပြီးတော့ပြည်သက်တွေပြင်ရင်တော့အောင်ညီရဲ့ music video နဲ့ပုံဖော်ပြီးတော့ပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့က YouTube ပေါ်မှာအခမ်းအနလွှတ်တင်ပေးခဲ့ပါတယ်နာတော့တော့နူးချင်နာမမလို့ချင်ဘူးစေနေတော့တော့နေစိုးတွေဟေးနာမရှိနေကြတဲ့ညာစိုးတွေအတရှိဆက်နေရလေအမြင်ချင်ဘူးစေမိရသေးတဲ့မျိုးကလေးတွေဟေးတတန်းတော့တော့တိုက်ကလေးတွေ
ဒီတချင်းကိုတော့တရေးစရာကိုဝေလာနဲ့ကိုထက်တို့ကရေးဆက်ခဲ့တာပါတချင်းကိုသူဖန်တီးတာဟာမငြိမ်းချမ်းသေးပဲနဲ့စစ်ပွဲတွေရှိနေသေးတဲ့ကိုယ့်ရဲ့နိုင်ငံအတွက်ကိုရောကမ္ဘာကြီးအတွင်းကစစ်ပွဲတွေရှိနေသေးတဲ့နေရာတချို့အတွက်နဲ့အတူဒီစစ်ပွဲတွေကြောင့်ကြေကွဲခံစားရတဲ့မိသားစုတွေချစ်သူခင်သူတွေနဲ့အတူစစ်ရဲ့မကောင်းတဲ့အကျိုးဆက်တွေကိုချုပ်ငြိမ်းစေလိုတဲ့ဆန္ဒနဲ့ရေးဆက်ခဲ့တာလို့တရေးစရာကိုထက်ကလည်းပြောပါတယ်ရှင
်ဒီလိုကျတော့အကြီးကကျွန်တော်ဒီငြိမ်းချမ်းရေးအတွက်ပါပဲငြိမ်းချမ်းရေးဆိုတဲ့နေရာမှာမားရမှန်တယ်ဟိုကျန်တဲ့ခံယူချက်တွေကျွန်တော်လည်းမသိဘူးဒါပေမဲ့ငြိမ်းချမ်းရေးရှိနေတယ်ဆိုလို့ရှိရင်တော့တိုက်ပွဲတွေမရှိဘူးဆိုရင်တော့ငြိမ်းချမ်းစီရင်တဲ့သဘောပါအဲ့လိုနဲ့ရှိလိုက်တယ်ပေါ့ဒီသတင်းတွေကတော့ကျွန်တော်ခံစားချက်ကဆေးဆိုတာတော့ရှင်းပြောလို့ရှိရင်တော့ဒုက္ခရောက်နေတဲ့မိသားစုတွေပေါ့နော်မကလေးတွေပြညာမတင်ကြအောင်ဒီကွဲပါကွဲဖြစ်ကြရဲအဲ့လိုမျိုးတွေကိုအကြီးကထောက်ထားပြီးတော့ကျွန်တော်တို့လည်းညီညီနဲ့ဖြစ်စီခြင်းပါစစ်ပွဲကတရုတ်နိုင်ငံမှကျွန်တော်မဖြစ်စီခြင်းအောင်မဟုတ်ဘယ်မှာမှမဖြစ်စီခြင်
းဒီတချင်းကိုဆိုတော့သူမျက်ရည်ကျတဲ့အထိခံစားသိဆိုခဲ့တာဖြစ်ပြီးတော့သူ့ရဲ့အဆိုတော်တက်တန်းတစ်လျှောက်လုံးမှအခက်ခဲဆုံးတချင်းတစ်ပုဒ်လို့လည်းမနီနီခင်စောကပြောပါတယ်
ဒီတချင်းကတော့ဒီဘဝမှာလောတဲ့အချင်းဒီကိုအခက်ခဲဆုံးသိယူခဲ့ရတဲ့တချင်းဆိုလည်းမမပါဘူးခက်ခဲဆုံးရိုက်ကူးခဲ့ရတဲ့တချင်းဆိုလည်းမမပါဘူးဒီလဲဒီတချင်းကိုရိုက်ကူးနေတဲ့အချိန်မှာပဲမျက်ရည်တွေကျပြီးတော့ရိုက်ကူးခဲ့ရပါတယ်ဒီတချင်းလေးမှာဒီက focus ထားပြီးတော့ရိုက်တာကကြတော့ဒီစစ်ပေးအကြောင်းပေါ့နော်စစ်ပေးတင်းဆောင်နေရတဲ့ပြည်သူတွေခလေးတငယ်တွေအမျိုးသမီးတွေအတွက်ဒီခံစားပြီးတော့ဒီအများအကျိုးသာပြီးတော့ရိုက်ကူးဖို့ထားပါတယ်
ဘောခခဲ့တဲ့တို့မေတွေ
အမျိုးသမီးဆိုတော်တွေရဲ့မှာလက်ရှိမြန်မာနိုင်ငံရဲ့အခြေအနေတွေနဲ့နှိစက်တဲ့သတင်းတွေကိုသူတည်ဆိုဖြစ်တယ်ဆိုတဲ့ခန်းစားချက်နဲ့ပတ်သက်လို့တော့
အာနိုင်ငံတစ်ခုပြည်တို့တက်ဖို့ဆိုရင်ငြိမ်းချမ်းရေးကတော့အရေးကြီးဆုံးလို့ညီထင်ပါတယ်။ဘယ်ရာမဆိုညီတို့ပညာရေးမြင့်တယ်မဟုတ်ဘူးရှင်စီးပွားရေးမြင့်တယ်မဟုတ်ဘူးရှင်ငြိမ်းချမ်းရေးကိုအခြေမခံဘူးဆိုရင်တော့ဘယ်ရာမှမြင့်တယ်လို့ရမယ်လို့မထင်ပါဘူး။ညီတို့ဘက်ကတော့တက်နိုင်တယ်များတက်ဆွမ်းတယ်များအမှုပညာနဲ့ပြည်သက်ကိုမြင်အောင်ဖြစ်မယ်နဲ့ငြိမ်းချမ်းရေးအငွေသက်တွေခံစားမှုဘက်တာရောရအောင်တော့တက်နိုင်ဆိုဖက်သက်ကနေအမြင့်ဆောင်တဲ့ပုံမှာဖြစ်ပါတယ်။ဒီတစ်ချင်းလေးဖန်တီးခွင့်ရတာကမငြိမ်းချမ်းသေးတဲ့ပြည်သူတွေအားလုံးတက်ပါအဲ့တော့အချိန်လေးမကြာဘဲနဲ့အမြဲဆုံးပဲငြိမ်းချမ်းပါစေ2015မှာလည်းမြန်မာနိုင်ငံမှာရှိကြတဲ့ပြည်သက်တွေအားလုံးပြည်သူတွေအားလုံးကောင်းမွန်ပြောင်းလဲခြင်းတွေပြောင်းလဲနိုင်ကြပါစေလို့ညီအစ်ကိုဆုတောင်းပေးပါရှင်
ဒါကတော့ပြည်သက်တွေကြားမှာအောင်မြင်နေတဲ့မလိုချင်ဘူးစစ်ဆိုတဲ့တချင်းရဲ့တည်တံ့ရှင်အစိုးရနီနီခင်စောပါရှင်ဟုတ်ပါတယ်နော် ကျမတို့မြန်မာနိုင်ငံမှာနှစ်ပေါင်းကာလကြာမြင့်စွာကတည်းကစစ်မှန်တဲ့ငြိမ်းချမ်းရေးဆိုတာကိုမရခဲ့သေးသလိုအခုရက်ပိုင်းတွေဆိုရင်လည်းကချင်ပြည်နယ်ထဲမှာတိုက်ပွဲတန်တွေတချို့ပြန်ပြီးတော့ကြားနေရပါတယ်။မငြိမ်းချမ်းတဲ့ကချင်ပြည်နယ်ထဲကလူထုရဲ့ဆန္ဒနဲ့တိုက်ပွဲတွေကြောင့်နေရဆွန့်ခွာပြီးတော့ထွက်ပြေးနေကြရတဲ့ဒုက္ခသည်တွေရဲ့မျှော်လင့်ချက်တွေကိုတော့ကချင်ငြိမ်းချမ်းရေးကွန်ရက်ဖွဲ့ရဲ့ညှိနှိုင်းရေးမှူးတစ်ဦးဖြစ်တဲ့မက်ခေါင်ချာပြောပြတာက
လောလောဆယ်အနေနဲ့မြမချင်းဒေတာကအရင်တုန်းကစစ်ပွဲမဖြစ်သေးတဲ့ဒေတာတွေပါပါအခုတိုက်ပွဲတွေအကြီးကျယ်ပြန်ဖြစ်လာတာကိုတွေ့ရပါတယ်။ဥပမာဆိုရင်မလိခမြောင်းတဲ့၆လုံးမှဆိုရင်လူဦးရေ1000ကျော်ကအခုချိန်မှာပြေးလွှားနေရတာဖြစ်ပါရဲ့ရှင့်။နေအိမ်ကိုတချို့တွေပြန်မရောက်တာဆိုလို့ရှိရင်၄နှစ်ကျော်သွားပါပြီ။တချို့ကတော့အခုခဏတည်းပြန်လည်လာနိုင်ပြီးတော့မှခဏလာကြည့်ပြီးတော့ပြန်ထွက်ပြေးရတဲ့အဆင့်မျိုးလည်းရှိနေပါတယ်။ကချင်လူမျိုးအားလုံးအတွက်ဒီဒုက္ခတွေအတွက်ဆိုလို့ရှိရင်တော့ဒါထိုက်တရေးရအရာထိခိုက်မှုအရှိဆုံးဖြစ်ပါတယ်။နှစ်ခါသုံးခါထွက်ပြေးရတဲ့တန်ကိုလည်းမခံနိုင်ကြပါဘူးရှင့်။တစ်ဖက်ကနေပြီးတော့မှကလေးတွေရဲ့အနာဂတ်အတွက်လည်းအင်မတန်ပူပန်ကြပါတယ်။ခုချိန်မှာဆိုရင်၄နှစ်လုံးလုံးဒီတာမန်ကြာတင်နိုင်ရတဲ့ဘဝကနေပြီးတော့ပြေးလွှားပြီးတော့မှတင်ကြားရတဲ့ဘဝမျိုးရောက်တဲ့အခါကျတော့ဘယ်ကလေးမှကောင်းကောင်းမွန်မွန်တည်ယူရတာမရှိပါဘူးရှင့်။အဲ့တော့တာမန်ကလေးတွေနဲ့ဆိုလို့ရှိရင်အများကြီးပြတ်ကျပြီးကွာသွားပြီဖြစ်ပါတယ်။အဲ့ဒါကြောင့်မို့လို့မိဘတွေကလည်းယူတုံးမရဖြစ်နေကြတယ်ရှင့်။
အများဆန္ဒလိုပါပဲရှင်ကျမလည်းမြန်မာနိုင်ငံထဲမှာတိုက်ပွဲတန်တွေရက်လို့ငြိမ်းချမ်းပြီးတော့အဆအဆအရာရာမှအာမခံချက်ရှိတဲ့ဘဝတွေကိုပိုင်ဆိုင်နိုင်ခွင့်ရစေချင်ပါပြီဆိုတော့ကျမရဲ့ဆန္ဒကိုပြောပြရင်းနဲ့ပဲဒီဘက်ရဲ့အစီအစဉ်ကိုဒီမှာပဲရန်နာခွင့်ပြုပါအောင်ရှင်နောက်တစ်ပတ်မှကျမတို့ပြန်ဆုံရအောင်ပါနော်တော်တော်ရှင်တွေအားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်